ထမ်းရောက်မြန်မာရွှေပြောင်းရေးလှုပ်ဆောင်နေတဲ့ကွန်ရက်တချို့နဲ့ရွက်ောက်ပွဲမှာအမတ်နေရာအများစုအနေနဲ့ထားတဲ့ပါတီတို့မနက်ဖြန်တွေ့ဆုံပြီးမြန်မာရွှေပြောင်းအလို့သမားကိစ္စကိုဆွေးနွေးဖို့ရှိနေပါတယ်။ထိုင်းဆိုရသည့်လက်ထက်မှာမြန်မာနိုင်ငံသားတွေပေါ်ထားရှိမဲ့မူဝါဒနောက်မြန်မာဒုက္ခသည်အခြေအနေစတာတွေကိုအဓိကထားပြီးဆွေးနွေးကြမှာပါ။ရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ။
စစ်ပွဲတွေလူခွင့်ရေးချိုးဖောက်မှုတွေကြောင့်ထိုင်းနိုင်ငံဘက်ကအများပြားရောက်ရှိလာတဲ့မြန်မာရွှေပြောင်းလုပ်သားတွေဒုက္ခသည်တွေရဲ့အရေးကိစ္စနဲ့ပတ်သက်လို့ပြီးခဲ့တဲ့မေလ14ရက်နေ့ကကျင်းပခဲ့တဲ့ထိုင်းနိုင်ငံအထွေထွေရွေးကောက်ပွဲမှာအမတ်နေရအများစုအနိုင်ရထားတဲ့ Move Forward Party နဲ့မြန်မာအလုံသမားရေးအဖွဲ့တွေမနှက်ဖြန်တောက်ကြနေမှာတွေ့ဆုံမှုရှိပါတယ်။အဆိုအသင့်လက်ထက်မှာရွှေပြောင်းလုပ်သားတွေအပေါ်ထားရှိမဲ့မူဝါဒမြန်မာနိုင်ငံရေးအခြေအနေဒုက္ခသည်အရေးနဲ့နိုင်ငံရေးကြောင့်ခိုလုံဝင်ရောက်လာသူတွေစားတဲ့အချက်၃ချက်ကိုအဓိကထားဆွေးနွေးသွားမယ်လို့ထိုင်းချေဆိုင်ရခိုင်အလုံသမားများအဖွဲ့ရဲ့ဒါရိုက်တာဦးနိုင်အောင်အောင်ကပြောပါတယ်
ဒီမှာအများကြီးရှိတယ်ဒီ MOU လင်းနေတက်တန်းအုပ်စုတွေရှောင်းနေတက်တန်းအုပ်စုတွေကျွန်တော်တို့နေဆက်မှာဆိုလို့ရှိရင်လေဒီအပြောင်းအဆောင်ဆိုတဲ့ပုံမှန်ရှောက်ဆိုလေးဆောင်းခင်တဲ့အုပ်စုတွေကလည်းများစွာရှိတည်တယ်ဒီကျွန်တော်တို့လည်းကတော့ယူကြည်ပါတယ်သူတို့တို့ဖွင့်ပြလာလိမ့်မယ်လို့ယူကြည်ရဲ့တိုးတလေတို့ဘလို့ပုံစံမျိုးဘီနီဘီရဲမှာဆိုတာကမသေချာသေးဘူးဒီကျွန်တော်တို့ဒီထန်းနေကမှာရှိတဲ့ဒီအစုဖွဲ့တွေနဲ့လေတာကိုစူးစမ်းနေတယ်ကျွန်တော်တို့လေဒီလက်ရှိဒီမနေ့ပြန်ဆိုလို့ရှိရင်တွေ့ဖို့ရှိတယ်ဒီလက်ရှိဒီအနာရလက်ရှိဝင်ကြီးချုပ်ချင်းမျိုးဆိုတဲ့ဒီဘောဘပါတီနဲ့ဆွေးနွေးဖို့ရှိတယ်။ဘန်ကောက်မှာဆွေးနွေးဖို့ရှိတယ်။အရှင်တွေကတော့ကိုယ့်လူသမားတွေတော့အရှိုးရှိလာမှာပါ
။ထိုင်းနိုင်ငံရဲ့အစုအဖွဲ့တွေနဲ့တွေ့ဆုံခဲ့တာမှာအောက်ခြေမှာဖြစ်နေတဲ့အလုံသမားရေးရာကိစ္စတွေကိုထင်ဟန့်နိုင်တဲ့မူဝါဒတွေကိုအကြံဖြင့်ဆွေးနွေးတာကြောင့်ရောင်ချီဦးအလုံသမားများအဖွဲ့ရဲ့ဒါရိုက်တာတူဖြစ်တဲ့ဦးမိုးကျော်က VOA ကိုပြောပါတယ်။ထိုင်းအလုံသမားရေးဌာနကလည်းကိုဗစ်အလွန်မှာနိုင်ငံခြားသားအလုပ်သမားတွေပေါ်ထားတဲ့မူဝါဒတွေအများကြီးဖြေလျှော့သွားမယ်လို့2022ခုနှစ်နိုဝင်ဘာလတည်းမှာပြောခဲ့ပါတယ်။မြန်မာအလုပ်သမား9သိန်းလောက်ခေါ်ယူသွားမယ်လို့ပြောဆိုခဲ့တာပါ။ဒါပေမဲ့နိုင်ငံရေးမတည်ငြိမ်လို့ဆက်တိုက်ဝင်လာတဲ့မြန်မာနိုင်ငံသားအများပြားအတွက်လူဝင်မှုစည်းကမ်းတွေဘယ်လိုချမှတ်မလဲဆိုတာမေးခွန်းထုတ်เสียဖြစ်နေပါတယ်။အဆင်ပြေအောင်လုပ်ပေးနိုင်ရင်တော့နှစ်ဖက်လုံးအတွက်အကျိုးရှိနိုင်တယ်လို့ထိုင်းအတွက်ပုံရိပ်ကောင်းတစ်ခုလည်းဖြစ်လာနိုင်ကြောင်းဦးမိုးကျော်ကပြောပါတယ
်။တိုင်းရှင်းပြီးအဖွဲ့ရတေချာစနေစားတို့ကတော့စာရန်ကြီးတို့လည်းအကင်းကြီးတွေ့ပြီးဆွေးနွေးချက်ကိုရယူပြီးတော့ရတော့ဟောဒီခဲနေတဲ့ဒီအခုတောင်းလဲအောင်ပါပဲအဲဒီတောင်းလဲလာတဲ့ဖြစ်စဉ်မှာအစိုးရတတိယပုံတော့မပေါ်လာတဲ့အခါမှာပေါ်စီရချင်းနေတယ်ဟောတောင်းလဲနေဖြစ်နိုင်တယ်ဟောလို့မှုရှိတယ်ဆိုပြီးတော့သူတို့ကတော့ပြောထားတာရှိပါတယ်အဲဒီပေါ်ပိုင်းမှာရှိတဲ့ကောက်ောက်မှာရှိတဲ့ဒီရွတ်တော်အော်ဒီကူတရားပြီးတော့ဟာဝင်ရောက်ပြီးဆွေးနွေးနေတယ်ရှင်ဒီမျိုးကြီးရအောင်တို့ကြိုးစားဆောင်ရည်ရတယ်ရှိပါတယ်ရှင်တော့လည်းအောင်မြင်ခဲ့တာတွေရှိပါတယ်ဒါဟုတ်ကဲ့ပါ
မြန်မာအလုပ်သမားကိုယ်စားလှယ်တွေနဲ့တွေ့ဆုံတာမှာထိုင်းရွေးကောက်ခံပါတီတွေလည်းပါလိမ့်မယ်လို့တချို့ကပြောပါတယ်Asylum Access Thailand တို့ Rights Beyond Borders တို့လို့အလူခွင့်ရေးလှုပ်ရှားနေတဲ့အဖွဲ့တချို့လည်းပါဝင်နိုင်ကြောင်းပြောပါတယ်လက်ရှိအိမ်ဆောင်အစိုးရလက်ထက်မှာရွှေပြောင်းအလုပ်သမားတွေကိစ္စတွေဖြေရှင်းတာမှာအကန့်အသတ်တွေရှိနေပါတယ်။မနေ့ဗုဒ္ဓဦးနေ့ကလည်းထိုင်းအလုပ်သမားဝန်ကြီးဌာနကတာဝန်ရှိသူတွေနဲ့အလုပ်သမားကိုယ်စားလှယ်အဖွဲ့တွေနိုင်ငံတကာနဲ့အရက်ဖက်အဖွဲ့စည်းတွေမဲဆောက်မြို့မှာတွေ့ခဲ့ကြပါတယ်။မြန်မာနိုင်ငံသားတွေခလေးမွေးဖွားပြီးမွေးစင်းလောက်ရတဲ့အခက်ခဲ၊ရင်မောင်းလိုင်စင်နဲ့ဘဏ်ကက်အခက်ခဲအထောက်ထားမဲ့တွေအတွက်ပန်းရောင်ကက်ထုတ်ပေးဖို့ရှိမရှိနေထိုင်ခွင့်တက်တန်းလွန်တဲ့ကိစ္စတွေကိုဆွေးနွေးခဲ့ကြကြောင်းသူတို့ကပြောပါတယ်။ထိုင်းမှာရောက်နေတဲ့မြန်မာနိုင်ငံသားဦးရေကလက်ရှိမှာ6တန်းကျော်ရှိတယ်လို့ခန့်မှန်းထားပြီးနောက်ထပ်လည်းတိုးနေအောင်မယ်လို့အလုံသမားကြီးအဖွဲ့စည်းတွေကပြောဆိုကြပါတယ်ခင်ဗျာ